စင်ဘာဘွေနိုင်ငံမှာတော့သမ္မတရောဘတ်မူဂါဘီရဲ့ကာလကြာရှည်အုပ်စိုးမှုဆုံးခန်းထိုင်အောင်ဇွန်းတပွဲကြီးစွာနဲ့ကြိုးပမ်းခဲ့သူဒီမိုကရေစီတပ်ခန့်ခေါင်းဆောင်မော်ဂန်ရှန်ဂရိုင်းကွယ်လွန်သွားပါပြီ။ဆယ်စုနှစ်တွင်နဲ့အုပ်စိုးလာခဲ့ပြီးတဲ့နောက်ဖိအားပေးမှုတွေကြောင့်ရောဘတ်မူဂါဘီနှုတ်ထွက်သွားပြီးလာပိုင်းအကြာမှာပဲမော်ဂန်ရှန်ဂရိုင်းလည်းကွယ်လွန်သွားတာဖြစ်ပါတယ်။အသက်65နှစ်ရှိပြီဖြစ်တဲ့ရှန်ဂရိုင်းဟာကင်ဆာရောဂါဖြစ်ပွားနေခဲ့ပြီးမနေ့ကတောင်အာဖရိကနိုင်ငံမှာကွယ်လွန်သွားတာပါ။မော်ဂန်ရှန်ဂရိုင်းဟာဒီစင်ဘာဝေနိုင်ငံရေးပြောင်းလဲတာဝန်ကိုသူ့ဘဝနောက်ဆုံးအချိန်ထိပြင်းပြင်းထန်ထန်လှုပ်ဆောင်သွားခဲ့သူပါ။သူဟာ MDC လို့ခေါ်တဲ့ဒီမိုကရေစီပြည်ပြောင်းရေးလှုပ်ရှားကူးပြောင်းရေးလှုပ်ရှားမှုကိုအောင်ပွဲခံရတဲ့အထိဦးဆောင်နေခြင်းမရှိခဲ့ပေမဲ့သူ့ရဲ့လှုပ်ဆောင်ချက်တွေဟာဒီမိုကရေစီရရှိရေးအတွက်အရေးကြီးတယ်လို့သူ့ကိုထောက်ခံသူတွေကဆိုပါတယ်။မော်ဂန်ရှန်ဂရိုင်းဟာအာနာရှင်မူဂါဘီကိုပထမဆုံးစတင်ဆန့်ကျင်ရတဲ့တတိရှိသူဖြစ်တယ်လို့လည်းသူရဲ့ MTC အဖွဲ့ဝင် Austin Moyo ကဆိုပါတယ်မော်ဂန်ရှန်ဂရိုင်းဟာ Robert Mugabe ရဲ့ညီပေါင်းဆွေအမပါဝင်ခဲ့ပြီးဝန်ကြီးချုပ်အဖြစ်2009ကနေ2013အထိဆောင်ရွက်ခဲ့တာပါဒီလိုလက်အတွက်လူထုကြဝေဖန်ပြောဆိုမှုတွေတော့ရှိခဲ့ပြီးညီပေါင်းအဖွဲ့လည်းနောက်ဆုံးပြတ်သွားခဲ့ရပါတယ်ခင်ဗျ